ဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်ချက်ပါ။နိုဝင်ဘာလတွေကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ကမဟာမိတ်ဖွဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့အတွက်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရဖွဲ့စည်းရေးမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအတွက်စိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းနဲ့အကြိတ်ခတ်တွေကခန့်မှန်းနေကြပါတယ်။ဝါနိုင်ငံရေးပါတီ၃ခုကိုအခြေခံထားတဲ့ဝါအမျိုးသားပါတီ၊ကချင်ပြည်နယ်ပြည်သူပါတီ KSPP ၊ရခိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် ALD ၊ချင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ၊မွန်ညီညွတ်ရေးပါတီ MUP တို့လိုတိုင်းရင်းသားနိုင်ငံရေးပါတီတွေပေါင်းစည်းထားတဲ့နိုင်ငံရေးအင်အားစုတွေရွေးကောက်ပွဲမှာရှင်ပြိုင်မှုပြင်ဆင်နေကြတာပါ။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကတော့ထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ဖို့အစိုးရထဲမှာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေပါဝင်ခွင့်ရဖို့ရည်ရွယ်တယ်လို့ပြောပါတယ်
။တိုင်းရင်းသားပါတီရဲ့အနေနဲ့တော့ရုံပေါင်းဖြစ်ဖို့ကိုရီးယားနဲ့ကျွန်တော်ပြင်ဆင်နေပါတယ်။ရုံပေါင်းဖြစ်စေချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲဒီပါတီတစ်ခုလုံးကိုပြန်ပြီးမှရေးမယ်ဆိုရင်ဒီကျွန်တော်နေတာအတွက်ခုချိုးဖို့တိုးတက်ငင်းချမ်းရေးရဖို့ဒါကြောင့်ရုံပေါင်းအစိုးရကိုပြရမယ်ဆိုတာကိုကျွန်တော်ခင်ဗျာကြိုးစားနေတဲ့အချိန်ဖြစ်ပါတယ်
တိုင်းဒေသနိုင်ငံအင်အားစုတွေကြမှာတော့ NLD အရသာအစိုးရအာဏာရလာပြီမဲ့ပြည်တွင်းငြိမ်းချမ်းရေးအပါအဝင်တိုးတက်မှုတိတိတတ်တာမမြင်ရဘူးဆိုပြီးအားမလို့အားမရဖြစ်နေကြသလိုနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့လည်းမျှော်လင့်နေကြပါတယ်ဒီလိုအခြေအနေမျိုးမှာတိုင်းဒေသအင်အားစုတွေနဲ့သိမျက်ရေးအတွက် NLD ကစဉ်းစားသင့်တယ်လို့လည်းတိုင်းဒေသမဟာမိတ်အဖွဲ့ UNDP အဖွဲ့ဝင် UNDP ပါတီဥက္ကဋ္ဌဒေးဗစ်လာမြင်ကပြောပါတယ်
ဒီအမေရိကန်ဟိုကလည်းဒီတိုင်းမားရီနဲ့ပတ်သက်တဲ့ကိစ္စပေါ်မှာသူတို့ဆက်ဆံကျဲတယ်ပေါ့နော်ဒီညတော်တွေမှာပေါ့နော်အမေရိကန်ပြည်သူ့ရေးပုံစံမျိုးတော့ဘယ်လိုမှမဖြစ်နိုင်ဘူးအဓိကပြည်နယ်တွေမှာအမေရိကန်တွေကနောက်ထပ်ပြီးတည်တယ်ဟာသူဒီမှာဝင်ပြန်ပြီးတော့တိုင်းမားရီနဲ့အတူအတန်းရည်တွေညှိနှိုင်းပြီးဖောက်ရဲမယ်ဆိုရင်တော့ဒါမျိုးတွေကိုပြီးဆောက်လို့ရမယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့မနေ့ကညပိုင်းမဲဆန္ဒနယ်မြေစည်းရင်းကိုထုတ်ပြန်ရမှာတော့ပြည်သူ့လွှတ်တော်မဲဆန္ဒနယ်330အမျိုးသားလွှတ်တော်အတွက်ပြည်နယ်နဲ့တိုင်းအသီးသီးမှာအစုဖွဲ့နေမည်12ခုစီနဲ့စုစုပေါင်းနေရာ168ခုရှိပါတယ်တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်စုစုပေါင်း644နေရာနဲ့တိုင်းရင်းသားလူမျိုးမဲဆန္ဒနယ်29ခုသတ်မှတ်ထားပါတယ်နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မဲ့ရွေးကောက်ပွဲအတွက်နေရာအတိအကျကိုတော့ကော်မရှင်ကမကြေညာသေးပါဘူးဒါပေမဲ့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်ပြိုင်မှုကြိုးစားလာတာတွေအပါအဝင်အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲမှာစင်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြတာပါနိုင်ငံရေးလေးလာသူဒေါက်တာရမျိုးသိန်းကတော့တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းရတဲ့အခြေအနေမျိုးအထိကြုံရနိုင်တယ်လို့သုံးသပ်ထားပါဗျာ
ကျွန
်
တော်တို့နိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရာအစိုးရအပေါ်မှာအယုံကြည်မရှိတဲ့စိုးတင်တွင်းခွင့်မရှိတဲ့အတွက်ကြောင့်မလို့ညွန်ပေါင်းအစိုးရဆစ်ဆစ်ဖြစ်လာလို့တော့အလားလာမရှိဘူးလို့မြင်တယ်သို့တော်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မိတ်ဖက်တိုင်းရင်းသားပါတီတွေကြားမှာညီနိုင်ဆွေးနွေးပြီးတော့ဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးတော့ဖြစ်လာနိုင်တယ်လို့မြင်ပါတယ်
ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ် AIG ရဲ့အထွေထွေအတွင်းရမှုဦးမျိုးကျော်ကလည်းရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ထဲမှာပြိုင်ဆိုင်မှုတွေအားကောင်းလာနိုင်တယ်လို့လည်းမြင်ပါတယ်
။လွှတ်တော်ထဲမှာကတော့အဲ့ဒီညွန်ပေါင်းဆိုတာနဲ့ပါတီတွင်ပြိုင်မှုဒီ policy ပြိုင်မှုတို့ရဲ့အကျိုးကျေးဇူးရှင်တန်မှုတွေရှိတာတဲ့အတွက်မှာမတူညီတဲ့အခြေခံကြတော့လေအဲ့ဒီအချင်းမရှိကြတော့ဘူးလေဖြစ်ကောင်းဖြစ်နေတာဘုံတော့တရားပြရရှိပြီးတော့အဲ့ဒါကတော့အခုရမယ်2020မဲရလာပေါ်ပေါ့အဓိကတော့ပြရပါဘုံတော့
ရွေးကောက်ပွဲတွေကိုနိုဝင်ဘာလမှာပုံမှန်အတိုင်းကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့ COVID-19 ကပ်ရောဂါအနေရဲ့ကြောင့်စီးရုံးရေးလုပ်ငန်းတွေမှာအကန့်အသတ်တွေကြုံနေရသလိုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေရကြောင်းရွေးကောက်ပွဲလွတ်လပ်ပြီးမျှတမှုရှိပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့တာပါ။